American Suya ye tabora a mye a bo gu tin pya ba raw me khmyar
US CIRF lo kho de naingan daka ba ta ye lut lat khwin sat ya American Commission ga myanmar naingan twin ma ba ta ye lut lat khwin to tet la si ye blu saung ywet ma le so ra go ma cha kin ga cha na khe ba de 1988 ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရဖွဲ့စည်းခဲ့တဲ့ပါတီကြီးနှစ်အလုံးကပါဝင်တဲ့အစိုးရရဲ့အကြံပေးအဖွဲ့ USCIRF ရဲ့ဒုတိယဥက္ကဋ္ဌကတော့မီယာဆိုလိုဘီချစ်ဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်ဒါမှမဟုတ်လဲကိုယ်ခွင့်ယုံကြည်မှုလွတ်လပ်ခွင့်တွေကိုနိုင်ငံတကာစံနှုန်းတွေအသုံးပြုကော်မရှင်ကစောင့်ကြည့်လေ့လာကသမရနိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်လွှတ်တော်တို့ကိုမူဝါဒဆိုင်ရာအကြံပြုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနှိချာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဆရာနာသိမ့်ခဲ့တာဟာဆိုရင်ဖေဖော်ဝါရီလ၁ရက်နေ့မှာ၄နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့၄နှစ်တာအတွင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအခြေအနေတွေနဲ့လူ့အခွင့်အရေးအခြေအနေတွေကထိုးဆင်းသွားတယ်လို့ဒုတိယဥက္ကဋ္ဌဆိုလိုပီယက်ချစ်ကပြောပါတယ
် Millions of people are either internally displaced in Burma or outside the country as refugees
ဒီနေ့ပြည်ပကိုတန်းရှောင်နေရတဲ့မြန်မာလူဦးရေတန်းချီရှိနေပါတယ်ဒုက္ခသည်များအနေနဲ့လည်း 18,000 ကျော်ဖမ်းဆီးခံခဲ့ရပြီး 6,000 ကတော့တပ်ဖြတ်ခံခဲ့ရပါတယ်မြန်မာစစ်တပ်ဟာဆေးအာဏာမသိမ်းမီလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကတည်းကမြန်မာနိုင်ငံကိုဗုဒ္ဓဘာသာမျိုးချစ်နိုင်ငံတစ်ခုဖြစ်လာစေရေးနဲ့အာဏာကိုချုပ်ကန့်ထားရေးအတွက်လူနည်းစုတွေနဲ့ကိုယ်ွယ်ယုံကြည်မှုရလူနည်းစုဖြစ်ရသူတွေကိုပြစ်မှတ်ထားခဲ့ပါတယ
်။ဆေးအာဏာသိမ်းပြီးနောက်မှာတော့စစ်တပ်နဲ့စစ်ကောင်စီတို့ကဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကိုပြစ်မှတ်ထားပြီးဖမ်းဆီးတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလေကြောင်းတိုက်ခိုက်မှုတွေနဲ့အတူနိုင်ငံတော်ကကိုယ်ွယ်ယုံကြည်မှုဆိုင်ရာနေရာဒေသ250ချို့ကိုတိုက်ခိုက်ခဲ့တယ်လို့လဲမစ္စတာဆိုလိုပီယက်ချစ်ကပြောပါတယ်။
On January 7th, 2024, the military launched airstrikes in
Sanaa. 2024ခုနှစ် January လ9ရက်နေ့မှာစကိုင်းတိုင်းကနန်ရွာက Saint Peter Baptist ခရစ်ယာန်ဘုရားကျောင်းမှာဘုရားကျောင်းတက်ဖို့လာကြချိန်စစ်တပ်ကလေကြောင်းကနေတိုက်ခိုက်တာကြောင့်ကလင်းငယ်ကိုပါဝင်အရက်သား18ဦးသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကပြင်းထန်ဆိုးရွားလွန်းတာကြောင့်ဆေးရသွေးမှုအဖြစ်စုံစမ်းစစ်ဆေးဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International ကတောင်းဆိုခဲ့ပါတယ်။အခုလအတွင်းမှာတော့စစ်ဆောင်တွေခေလိုရမန်လေးတိုင်းဒေသကဘုံကြီးကျောင်းကိုစစ်တပ်ကဘုံကျဲခဲ့ပါတယ်။ခုနှစ်နှစ်အရွယ်မင်းကလေးငယ်တူခြေထောက်နှစ်ဖက်စလုံးဖျက်ပစ်ခဲ့ရတာအပေါင်းဝင်အများပြဒဏ်ရာခဲ့ကြပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆူဆူရွာရွာချိုးဖောက်တဲ့နိုင်ငံအဖြစ်2023ခုနှစ်မှာထပ်မံသတ်မှတ်ခဲ့ပါတယ်။မြန်မာနိုင်ငံကိုအလားတူဆက်လက်သတ်မှတ်ဖို့ USCIRF ကအစိုးပြုပါတယ်။မြန်မာနိုင်ငံဟာဆက်လက်ပြိုကွဲနေတာနဲ့အတူထိခိုက်လွဲတဲ့ဘာသာရေးဆိုင်ရာအစုအဖွဲ့တွေဟာဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့လက်တုံပြန်ခံရတာတွေအကြမ်းဖက်နှိပ်စက်ခံရတာတွေထပ်ပြီးဖြစ်လာနိုင်တယ်လို့လဲမစ္စတာဆိုလိုပီယက်ချစ်ကသတိပေးပါတယ်ဘာသာရေးလွတ်လပ်ခွင့်ရေးဆောင်ရွက်မှုကိုကာကွယ်ပေးခြင်းဟာဆိုရင်အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒမှာဘာသာရေးလွတ်လပ်ခွင့်ကိုလေးစားတဲ့အစိုးရတွေနဲ့လေးစားမှုမရှိတဲ့အစိုးရတွေကြားခြားနာချက်ကိုအတိအမှတ်ပြုတဲ့သဘောဖြစ်ပါတယ်လို့ဒုတိယသမ္မတဂျေရီဘန့်စ်ကလည်းပြောပါတယ်မြန်မာနိုင်ငံအနေနဲ့ပြည်သူအလုံးကိုတိုးမြှင့်ကာကွယ်ပေးရမယ့်အချိန်လည်းဖြစ်ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ